ဝယ်လွန်သူတရားသူကြီး Ruth Bader Ginsburg အတွက်ဂါရဝပြုဖို့ထားရှိတဲ့နိုင်ငံတော်တရားရုံးချုပ်ကိုကျယ်ပြင်းနေကသမ္မတ Donald Trump နဲ့သမ္မတကရော Melania တို့လာရောက်တဲ့အခါမှာသမ္မတကိုမဲမပေးပဲဖြုတ်ချကြဖို့ကြွေးကြော်တာတွေလှောင်ပြောင်တာတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။တရားသူကြီး Ginsburg အတွက်ဗုဒ္ဓဘူးနေက American တရားရုံးချုပ်ခန်းမကြီးထဲမှာတည်ထောင်အခမ်းအနားနဲ့ဂုဏ်ပြုခဲ့တာဖြစ်ပြီးသူမရဲ့မိသားစုဝင်တွေနဲ့ရောင်းရင်တရားသူကြီးတွေတက်ရောက်ခဲ့ကြပါတယ်။နောက်ပိုင်းမှာတရားရုံးချုပ်ရှေ့လေကားဘက်ကိုရွှေ့ပြောင်းပြီးလူမှုဂါရဝပြုနိုင်ဖို့အတွက်ကျတဲ့ပြင်းနေညာပိုင်းထိထရှိပေးမှာပါ။တောက်ကြမ်းနေမှာတော့သူမရဲ့ရုပ်လောင်းကိုလွတ်တော်ကအမျိုးသားထိမ့်မဲ့ရုပ်ထုတွေထရှိရခမ်းမကြီးတဲ့ကိုပြောင်းရွှေ့မှာဖြစ်ပါတယ်။ဒီနေရာမှာ1865ခုနှစ်တုန်းကကွယ်လွန်သူသမ္မတအေဘရာဟမ်လင်ကွန်အလုတ်ကြံခံခဲ့ရပြီးတဲ့နောက်သူ့ရဲ့ရုပ်လောင်းထရှိဖို့အတွက်ဆောက်ထားတဲ့ဆင်းမြင်ရှိပြီးအဲ့ဒီနေရာမှာသူမရဲ့ရုပ်လောင်းကိုထရှိမှာပါ။သူမဟာအခုလိုလွတ်တော်တဲ့ထရှိပြီးဂုဏ်ပြုခံရတဲ့ပရမဆုံးအမျိုးသမီးဖြစ်ပါတယ်။သူမရဲ့ကျွန်းကျန်တဲ့ရုပ်လောင်းကိုတော့လာမယ့်သတင်းပတ်တည်းမှာအာလင်တန်စစ်သင်္ချိုင်းမှာမြုပ်နှံမှာဖြစ်ပြီးမိသားစုဝင်တွေပဲတက်ရောက်မဲ့တည်ထောင်အခမ်းအနားတစ်ခုဖြစ်ကြောင်းတရားရုံးချုပ်ကကြေညာချက်ထုတ်ပြန်ကြေညာပါတယ်